အာရှဒေသမှာအမေရိကန်ရဲ့တာလတ်ပြစ်ထုံးကြီးတွေတက်ဆင်ချထားဖို့လိုလားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ရုရှားနဲ့လက်မှတ်ထိုးထားတဲ့တာလတ်ပြစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်ကနှုတ်ထွက်ပြီးတဲ့နောက်အမေရိကန်အနေနဲ့တာလတ်ပြစ်ထုံးကြီးတွေထုတ်လုပ်လာနိုင်ပြီလည်းဖြစ်ပါတယ်သတင်းထောက်ကာလာဘော့ရဲ့သတင်းလွှာကိုမတ်တင်ကီထိုက်ကပြောပြပေးမှာပါရှင
်အမေရိကန်ကမြေပြင်အခြေစိုက်တာလတ်ပြစ်ထုံးကြီးတွေအာရှမှာတက်ဆင်ဖို့လိုလားကြောင်းကာကွယ်ဝင်ကြီးမတ်အက်စပါကပြောဆိုလိုက်ပါတယ်။ကျေပြန့်လာတဲ့အင်ဒိုပစိဖိတ်ဒေသတွင်းကိုလွှမ်းခြုံနိုင်ဖို့အတွက်ဒီလက်နက်တွေကအရေးကြီးတယ်လို့ဝင်ကြီးအက်စပါကကာကွယ်ဝင်ကြီးဌာနအကြီးအကဲအဖြစ်နဲ့ပထမဆုံးနိုင်ငံတကာခီးစဉ်အတွင်းသတင်းထောက်တွေကိုပြောဆိုသွားတာပါ။ရုရှားနဲ့ဆဲဆုနစ်နဲ့ချီသဘောတူထားခဲ့တဲ့တာလတ်ပြင်းနျူကလ িয়ার လက်နက်ဆိုင်ရာစာချုပ်ကြောင့်အမေရိကန်တို့အနေနဲ့ကီလိုမီတာ900ကနေ9500ကျားမြေပြင်ခြေဆိုင်ဒုံးကျည်တွေအရင်ကမထုတ်နိုင်ခဲ့ပါဘူး။ဒါပေမဲ့ဒီစာချုပ်ကိုရုရှားဘက်ကနှစ်နဲ့ချီချိုးဖောက်နေတယ်လို့အမေရိကန်ဘက်ကထောက်ပြပြီးစာချုပ်ကနေနှုတ်ထွက်ခဲ့တာပါ။အမေရိကန်ရဲ့အကျိုးစီးပွားအတွက်ဆောင်ရွက်ဖို့စာချုပ်အကန့်အသတ်မရှိတဲ့အခုအချိန်ကအချိန်ကောင်းမှာနေတိုးမဟာမိတ်တွေဘက်ကလည်းဒီကိစ္စမှာအမြင်တူပါတယ်လို့ဝန်ကြီးအက်စပါကပြောပါတယ်။လက်နက်တွေအစင်သင့်မဖြစ်ခင်မှာအာရှဒေသတွင်ဘယ်နေရာဘယ်အချိန်မှာတက်ဆင်မယ်ဆိုတာကိုတော့သူကမပြောပါဘူး။ဒါပေမဲ့လပိုင်းအတွင်းဒုံးကျည်တွေတက်ဆင်နိုင်ဖို့မျှော်လင့်ကြောင်းပြောပါတယ်။တာလတ်ပြစ်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်ခဲ့တဲ့အမေရိကန်နဲ့ရုရှားအရေးအပေါ်တုံ့တက်သူတွေကအဓိကထားနေကြချိန်မှာပဲဒီလိုစာချုပ်ကနှုတ်ထွက်လိုက်တာကတရုတ်နဲ့ရှင်ပြိုင်မှုမှာလဲအမေရိကန်ရဲ့အနေအထားကပိုပြီးအားကောင်းသွားစေတာပါ။ဝင်ကြီးအက်စပါကအခုလိုပြောပါတယ
် Should be unsurprised because we've been talking about this for some time now and they have
တရုတ်ရဲ့လက်နက်တိုက်ထဲကဒုံးကျည်တွေရဲ့စစ်ဆေးရခိုင်နှုန်းဟာကီလိုမီတာ900ကနေ9500အကြာပြတ်ခတ်နိုင်တဲ့ဒုံးကျည်ဖြစ်ပါတယ်ဒါကြောင့်လဲကျွန်တော်တို့ကဒီလိုစွန့်ရင်မျိုးစီးဖို့လိုလားတယ်ဆိုတဲ့ကိစ္စဟာတရုတ်အတွက်အထူးဆန်းတော့မဟုတ်ပါဘူ
းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာအရအမေရိကန်စစ်ဌာနချုပ်မှာတရုတ်အရေးကထိတ်တန့်ဦးစားပေးကိစ္စဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးအငင်းပွားမှုကလည်းလက်နက်ချီကြမြင့်လာပြီးသမ္မတဒေါ်နယ်ထရန့်ကတရုတ်ကုန်ပစ္စည်းတွေအပေါ်စက်တင်ဘာလ၁ရက်နေ့ကစလို့နောက်ထပ်အခွန်တိုးကောက်မယ်လို့ကြားသားပရိနိကကြေညာခဲ့ပါတယ်။ American Progress Center ကကာကွယ်ရေးမူဝါဒဆန်ရာကျွမ်းကျင်သူရူဒီဒီလီယွန်ကတော့အခုချိန်မှာတရုတ်ကအဓိကဆွေးနွေးစရာဖြစ်နေပြီးဒါကရှင်းပြိုင်မှုပါရန်သူမဟုတ်ပါဘူးလို့ VOA ကိုပြောပါတယ်တရုတ်နဲ့မပြေမလည်ဖြစ်နေမှုအတွင်းဉာဏ်ရည်ဓုနဲ့စင်စာနည်းပညာတွေတင်ပို့မှုမှာအပြတ်မှောက်တွေကိုကာကွယ်နိုင်ရေးအတွက်အမေရိကန်ဘက်ကစွန့်ရည်ပြစ်ဖို့လိုအပ်နေတယ်လို့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကစစ်တပ်နဲ့နိုင်ငံရေးအာဏာဆိုင်ရာဌာနအကြီးအကဲညွှန်ကြားရေးမှူး Bradley Bowman ကပြောပါတယ်ဝင်ကြီးအက်စပါရဲ့ပြပခီးစဉ်ကိုတောက်ချာနေမှာစတင်ခဲ့ပြီးဟာဝိုင်အီကအမေရိကန်အင်ဒိုပစိဖိတ်ကုကဲရေးဌာနကိုဝင်ရောက်ပြီးကုကဲရေးဌာနအကြီးအကဲရေဒတ်ဗိုလ်ချုပ်ကြီးဖီလစ်ဒေးဗစ်ဆန်နဲ့လည်းတွေ့ဆုံခဲ့ပါတယ်။စနေနေ့မှာတော့ဩစတြေးလျနိုင်ငံကိုဆက်ရောက်ခဲ့ပြီးတနင်္ဂနွေနေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူဩစတြေးလျနိုင်ငံခြားရေးဝန်ကြီးကာကွယ်ရေးဝန်ကြီးတို့နဲ့ဆွေးနွေးကြမှာပါ။ကာကွယ်ရေးဝန်ကြီးအက်စပါကနယူးဇီလန်၊ဂျပန်၊မွန်ဂိုလီးယားနဲ့တောင်ကိုရီးယားတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။အာရှပစိဖိတ်ဒေသဟာဦးစားပေးစစ်နယ်ဖြစ်ပါတယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကဟိုယင်နှစ်တွေကလည်းပြောဆိုနေကြတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အရင်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်တုံးကလည်းသူ့ရဲ့ကာကွယ်ရေးဝန်ကြီးတာဝန်တွေကိုအာရှဒေသခီးနဲ့စခဲ့တာဖြစ်ပြီး2019ခုနှစ်ဖေဖော်ဝါရီလမှာဂျပန်နဲ့တောင်ကိုရီးယားကိုတွားရောက်ခဲ့တာဖြစ်ပါတယ်